မင်္ဂလာမနက်ခင်ပါရှင်။မတ်လ3ရက်တနင်္လာနေ့မနက်ခင် VOA စီစဉ်နေကိုမနက်9နာရီအထိလိုင်းဒိုမီတာ24.39 တို့ကနေဆက်ပြီးတော့ထုတ်လင်းပေးသွားပါမယ်ရှင်။အခုဆက်ပြီးတော့မနက်ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်နောက်အပတ်စဉ်မြန်မာပြည်မှာပေးစာကဏ္ဍနဲ့အတူတက်ကြီးစကားအစီအစဉ်တွေကိုထုတ်လင်းပေးဖို့ရှိပါတယ်
။ဓမ္မသဝနာဓမ္မဒေသနာဖြစ်စိတ်ငါဟုညာမာကဝိမဆုကိုညှိပြီးအဘိဓမ္မထသင်္ဂဟေသင်းညိုဝိုက်တိုင်းလို့ကိုပိုင်းလို့မှွေလိုက်ပြီလို့
ဘာသာရေးနဲ့ပတ်သက်တဲ့အတွေးခေါ်တွေအကြောင်းဆရာဦးဝင်းဖေးဒီတစ်ပတ်ဘာတွေပြောပြထားသလဲဆိုတာမကြခင်တဆက်မဲ့တက်ကြီးစကားအစီအစဉ်မှာစောင့်မျှော်နားဆင်နိုင်ပါတယ်။အခုအရင်ဆုံးကတော့ဒီမနက်ခင်းတိုင်းမှာထုတ်ဝင်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်လှည့်ပါ။ American တို့ EDM အင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားတာပါရှင်။
ဒီမနေ့တင်ပြမယ် idiom အသုံးကတော့
lend a hand
ဖြစ်ပါတယ်စာလုံးပေါင်းက l e n d lend ကငှားတာ a ကတစ်ဖက်တစ်ခု h a n d hand ကလက် a hand ကလက်တစ်ဖက်ဆိုတော့စကွိုက်ခုရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့လက်တစ်ဖက်ကိုငှားပါပေါ့ခုလက်တစ်ဖက်ကိုတကယ်ဖြတ်ပြီးငှားဖို့မဟုတ်ဘဲနဲ့ idiom ဆိုတဲ့သုံးပိုက်အဓိပ္ပာယ်ကတော့လူတူဦးကိုဝိုင်းကူတာကိုဆိုတာဖြစ်ပါတယ်။အင်္ဂလိပ်စကားလုံးမှာတော့ HELP help ပေါ့ရှင်။ဒါကြောင့် please lend me a hand လို့ပြောရင်ကျွန်တော်ကျမကိုတစ်စိတ်လောက်ကူညီပါပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Could you lend me a hand with this suitcase? It's too heavy for me.
ကျွန်တော်ကိုဒီတက်တာဝိုင်းမပေးမလားခင်ဗျာကျွန်တော်တွေ့တိတ်ကိုလေးနေလို့ပါလို့အထိပ်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Could you lend me a hand with this suitcase? It's too heavy for me.
အကူညီလို့လို့တောင်းခံခြင်းနဲ့ဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
Please lend me a hand
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စနဲ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့အမေရိကန်သုံး idiom အင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြကြတာပါအခုဆက်ပြီးအပတ်စဉ်ကဏ္ဍတွေထုတ်လွှင့်မယ့်အထက်ကမှတက်ကြီးစကားစီစဉ်မတိုင်ခင်မှာဒီတော်ရရှင်တွေရဲ့ပေးစာတွေကိုပုံမှန်ပြန်ချပေးနေတဲ့မြန်မာပြည်မှာပေးစာကဏ္ဍအလှည့်ပါရှင်မတ်အီတနာကျော်ကစီစဉ်တင်ဆက်ထားပါတယ
VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလိတစ်ပုတ်နဲ့လည်းဖြောပြေပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။ပထမအဦးဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာတဲ့သောရရှင်တွေလိုအပ်ချက်တွေကိုထောက်ပြပြောဆိုလာတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။သောရရှင်ဟန်ဝင်းကနေ့စဉ်သတင်းဖတ်နေပါတယ်တဲ့အလွန်ကောင်းပါတယ်။ဒါပေမဲ့မြန်မာပြည်အကြောင်းတိတိပို့ပြီးတော့သတင်းတွေဖော်ပြတင်ပါတယ်လို့အကြံပြုခြင်းပါတယ်ဆိုပြီးတော့သောရရှင်ကိုဟန်ဝင်းအကြံပြုလာပါတယ်ရှင်။ညစဉ်ဒေါင်းလုဒ်အစီအစဉ်ကိုနားထောင်ရမရခြင်းဆိုပြီးတော့ရေးလာတဲ့သောရရှင်ဝင်းထွေးကတော့ညစဉ်အတန်းလွင့်အစီအစဉ်ကို26ရက်နေ့ကစပြီးတော့ပြန်တင်ပေးပါလို့မြစ်တာရက်ခံပါတယ်တဲ့။နေ့စဉ်နားထောင်နေတာ20ရက်နေ့ညကစပြီးတော့ဒေါင်းလုဒ်ယူလို့မရတော့ပါဘူး။27နဲ့22ကိုပြန်တင်ပေးထားတာတွေ့ရပါတယ်။အခက်အခဲရှိလို့မတင်ပြလဲရပါတယ်တဲ့။ VOA ဝိုင်းတော်သားတွေအားလုံးစိတ်နှလုံးကိုခန္ဓာအေးချမ်းကြပါစေဆိုပြီးတော့သောရရှင်ဝင်းထွေးကရေးလာပါတယ်။နောက်ထပ်သောရရှင်ကျော်နိုင်ကအင်္ဂလိပ်လိုရေးလာတာပါ။ဒီသောရရှင်ကလည်းခုနသောရရှင်ကိုဝင်းထွေးလိုပဲ mobile telephone ကနေပြီးတော့ program တွေကို20ရက်နေနောက်ပိုင်းမှာ download လုပ်ချလို့မရတော့ပါဘူးတဲ့။အဲ့ဒါလေးတစ်ချက်လောက်ပြန်ပြီးတော့စစ်ပေးစီခြင်းပါတယ်ဆိုပြီးတော့တောင်းဆိုလာပါတယ်။ဟုတ်ကဲ့ပါကိုကျော်နိုင်နဲ့ကိုဝင်းထွေးရောတခြားဒီလိုအခက်အခဲကြုံနေကြရတဲ့သောရရှင်တွေအားလုံးကိုရောပြန်ကြားပေးကြပါလိမ့်ကျမတို့ရဲ့ကွန်ပျူတာစနစ်အပြောင်းလဲလုပ်တဲ့အချိန်မှာအဲ့လိုမျိုးဆက်ကနေအမှားယွင်းပေါ်နေတာဖြစ်ပါလိမ့်ရှင်ကျမတို့ဒီပြဿနာကိုသိလို့ပြန်ပြီးတော့ဖြေရှင်းဖို့လဲစူးစမ်းနေပါတယ်တချို့ program တွေလည်းပြန်ပြီးတော့တင်ထားပေးပြီးသားဖြစ်ပါတယ်เนาะအလုံးစုံတော့အကုန်လုံးပြည့်ပြတ်အောင်လို့ဖြေရှင်းလို့မပြီးသေးဘူးဖြစ်နေပါတယ်ရှင်ဒါကြောင့်မလို့နည်းနည်းလေးတီးခံပြီးတော့အဆောင်စားပေးစီခြင်းပါတယ် VOA ကိုအခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်လို့အားလုံးကိုပြန်ချားခြင်းပါတယ်ရှင် ီစဉ်ကိုနားဆင်ပြီးရေးလာကြတဲ့သောရရှင်ရဲ့အစာတွေကိုဆက်ပြီးတော့ပြောပြပေးသွားခြင်းပါတယ်ရှင်။ပြီးခဲ့တဲ့စနေညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားထောင်ပြီးခန်းစားမိရသမျှတင်ပြခြင်းပါတယ်။ဆိုပြီးရေးလာတဲ့သောရရှင်ကတော့ဒီဘာသာရေးခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်ပြီးဆွေးနွေးသွားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့ပတ်သက်ပြီးသူထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်။ပသိန်းကဦးဝင်းဖြစ်ပါတယ်ရှင်
။ပြီးခဲ့တဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းနားထောင်ပြီးတဲ့နောက်ခံစားမိသမျှကိုတင်ပြလိုပါတယ်။ဘာသာရေးဆိုတာနူးညံ့သိမ်မွေ့မှုကိုအခြေခံတယ်လို့ထင်မြင်ပါတယ်။မသိမ်မွေ့မနူးညံ့မာကျော်ခက်တံလာပါကဘာသာရေးလိုမျိုးစစေခြင်းမဟုတ်။မြမပြည်မှာတချို့တရားဟောဆရာတွေကမိမိဘာသာအရှိတီတန်းရေးဟောပြောမှုတဲ့သူတစ်ပါးဘာသာအပေါ်မှာစော်ကားပုတ်ခတ်နှိမ်ချဟောပြောယူနာမကတခါတရံမှာပြဿနာဖြစ်အောင်ဆော့ပေးတဲ့ပုံစံမျိုးတောင်ပေါက်နေပါတယ်။တရားနာရဲဆိုတာကို့မှာရှိတဲ့တောကအပူတွေကြောက်ပြဲအင်းငိမ့်စီဘူးဖြစ်ပါလေတရားနာကမှအကြောက်တရားဒေါသတဖောဖောပေါ်ပေါက်လာစီပါကတရားမဟုတ်တော့ပဲမတရားများလို့ခေါ်ဆိုတိုက်ပါလေကျွန်တော်အနေနဲ့ကတော့နောက်ဥရောပဆွမ်းရောက်တွေကိုအားကိုးပြီးပြောချင်တာပြောနေတဲ့ပြည်ရင်းပြည်ပကတချို့လူတွေကလွဲရင်ပြည်ရင်းနေတဲ့အိန္ဒိယနယ်ပေါ်အများစုကမြန်မာတိုင်းရင်းသားတွေနဲ့နှစ်ပေါင်းများစွာအင်းငိမ့်စွာတူနေခဲ့ကြတဲ့အတိုင်းသူ့ဘာသာကိုယ့်ဘာသာတလေးတစားနဲ့ရင်ဒီချစ်ခင်ပေါင်းတင်သွားစီခြင်းမာတဲ့အစွမ်းရောက်တဲ့သူတွေကိုလည်းဘာသာမခွဲပဲဥပဒေအရရေးယူခြင်းဖြင့်တာယာအေးချမ်းတဲ့မြမလူပေါင်းကိုတီထောင်သွားနိုင်မယ်လို့ထင်ပါတယ်အဓိကအားဖြင့်တရားဥပဒေစိုးမိုးရေးကိုအစိုးရကလှုံ့ဆော်ပညာပေးရန်ဖြစ်ပါတယ်အိန္ဒိယနယ်ဝါရီအနေနဲ့လည်းလူမျိုးရေးဘာသာရေးပဋိပက္ခတွေရော်နေပပျောက်ပြီးကြီးလန့်စားစားထိတ်လန့်ကြောက်ရွံ့ပူပင်သောကတွေကင်းဝေးစွာဖြင့်နေနိုင်သွားနိုင်မယ်လို့ထင်ပါတယ်VOA ဝိုင်းတော်သားအားလုံးကျမ်းမာချမ်းသာကြပါစေ
။ဒါရိုက်လေးလိုင်းအစီအစဉ်မှာမပါဝင်ပြလိုက်တဲ့သောရရှင်ပသိန်းကဦးဝင်းကဒီဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုစာရေးပြီးတော့ဆွေးနွေးလာတာဖြစ်ပါတယ်ရှင်။ဦးဝင်းကဒီလိုမျိုးဘာသာရေးအစွန်းရောက်မှုကိုကန့်ကွက်လာတဲ့အချိန်မှာပဲနောက်သောရရှင်တွေကလည်းဒီဘာသာရေးအယူဆကွဲလွဲမှုတွေကြောင့်ဖြစ်ရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့သူ့ရဲ့ဆန္ဒကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစာတွေကိုလက်ခံရရှိတာကိုဆက်ပြီးတော့ဖော်ပြပေးကြပါတယ်။ပထမဆုံးသောရရှင်စမ်းကြောင်းကကိုကျော်မင်းဦးရေးလာတဲ့စာကိုပြောပြပေးကြပါတယ်ရှင်။ VOA မိသားစုတွေတွားရေးလာရေးအဆင်ပြေကြပါစေခင်ဗျာတဲ့။ရာသီဥတုလည်းကောင်းသွားလောက်ပြီးထင်ပါတယ်ဆိုပြီးတော့အရင်ဆုံးမေးလာပါတယ်။ဟုတ်ကဲ့ပါ။ရာသီဥတုကတော့တော်တော်လေးသာယာသွားပါပြီ။ဒါပေမဲ့နောက်ထပ်တစ်ရက်နှစ်ရက်လောက်မှာတော့လည်းနည်းနည်းလေးရာသီဥတုပြန်ပြီးတော့အဆိုးမယ်လို့ပြောနေတန်းကြပါတယ်။လောလောဆယ်မှာတော့ရာသီဥတုအရန်ဝင်ကောင်းမွန်နေပါတယ်ရှင်။အခုလိုတတိယမင်းမျက်နဲ့အတွက်ကျေးဇူးတင်ပါတယ်။ဒီသောရရှင်စမ်းကြောင်းကကိုကျော်မင်းဦးကကျွန်တော် VOA ရုံးရဲ့ကာလန်ဟိုဘက်တနုဖြူဒေါ်စောကြီးထမင်းဆိုင်နားမှာစပီဟောပြောဝဲလေးရှိတယ်ဆိုတဲ့အကြောင်းပြောချင်ပါတယ်ဆိုပြီးတော့ဒီမြန်မာနိုင်ငံရန်ကုန်မြို့မြေနီကုန်းတောင်ရက်ကွက်မဟာဘောဂလမ်းမှာဒီနေ့ညတဲ့သူပြောလာတယ်ဒီနေ့ညဆိုတာကဒီပြီးခဲ့တဲ့ February 14ရက်နေ့ကိုပြောတာပါအဲ့မှာစပီဟောပြောဝဲတစ်ခုစီစဉ်ထားပါတယ်တဲ့ဘာအကြောင်းအရာတွေဥတီဟောပြောကြမယ်ဆိုတာအတိအကျမသိရပါပဲလေစာပေဟောပြောပွဲအစီအစဉ်ကြသူတွေကတော့စာပေမျက်နှာသူတွေအတွက်အစီအစဉ်ပေးလိုက်တာပါတဲ့အဲဒါကြောင့်မလို့သူ့အနေနဲ့အထူးဝမ်းသာပါတယ်အခုလိုမျိုးစာပေဟောပြောပွဲတွေပြုလုပ်ခွင့်ပေးတာကိုကျေနပ်ရမှာဖြစ်ပေမဲ့လည်းတချို့နေရာတွေမှာတဲ့အယူအဆလေးတွေကွဲပြားပြီးတော့ပွဲအစီအစဉ်ပြီးကမှဖျက်ပစ်လိုက်ရတာမျိုးလည်းရှိပါတယ်တဲ့စာပေနဲ့ပတ်သက်ပြီးတော့လူမျိုးရေးဘာသာရေးမခွဲခြားသင့်ဘူးလို့စာပေမျက်နှာသူတယောက်ဖြစ်တဲ့သူ့အနေနဲ့ထင်မြင်ယူဆမိပါတယ်ဆိုပြီးတော့စမ်းကြောင်းကကိုကျော်မင်းဦးသူရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုလာပါတယ်ရှင်။စမ်းကြောင်းကကိုကျော်မင်းဦးကအခုလိုရေးလာတဲ့အချိန်မှာမြောက်ခလာကကိုသူရင်ဆိုးပါဆိုတဲ့သောရရှင်ကလည်းဘာသာရေးလူမျိုးရေးခွဲခြားတာဟာဒီမိုကရေစီအတွက်ကြီးမားတဲ့အနှောက်အယှက်ဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့အတွေ့အခေါ်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာပါတယ်
။စာပေဟောပြောပွဲဖြစ်လာရတဲ့ရက်ကွက်မှာနေပါတယ်။ဘာသာရေးလူမျိုးရေးခွဲခြားတာဟာဒီမိုကရေစီအတွက်ကြီးမားတဲ့အနှောက်အယှက်ပါတကယ်ဆိုပြောမှမပြောရသေးပဲပြောလို့အမှားပါရင်တော့တမျိုးပေါ့ဗျာ။လိုတိုရှင်းပြောရရင်တော့ပုံမှန်59စာလုံး NLD နဲ့88ပူးပေါင်းပြီးဖွဲ့စည်းပုံပြင်ဆင်ရေးလုပ်တာကျန်းဖွယ်ရဲ့လက်မှတ်သသိန်းကျော်စတဲ့အကြောင်းတွေကိုဆက်ဆက်ပြီးတွေးလိုက်ရင်အစဉ်ကတော့ရင်ပါတယ်ဗျာဒါပေမဲ့ဖက်ဖူးစင်မဟုတ်လို့ခင်ခင်မကြိုက်တယ်လို့အများစုကလည်းမနှစ်သက်ပါဘူးမဲပြအစဉ်ကြီးပါဒါကြောင့်2015လဲနီးလာပါပြီအသိဉာဏ်မြင့်မားပြီးအမျှော်အမြင်ရှိတဲ့ဘာသာရေးနိုင်ငံရေးစာပေမီဒီယာစတဲ့နယ်ပယ်တည်တည်ကခေါင်းဆောင်တွေအနေနဲ့ဒီမိုကရေစီလမ်းကြောင်းတန်းဖို့ပြည်သူများကိုအသိပညာများများပေးဖို့လိုမယ်ထင်ကြပါခင်ဗျာ
ဒါကတော့မြောက်ကလာကတော်ရရှင်ကိုသူရင်ဆိုရဲစာဖြစ်ပါတယ်အခုလိုမျိုး VOA တော်ရရှင်နေမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်အထင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစားတွေကိုလည်း VOA ကလက်ခံရရှိရင်ရရှိတဲ့အတိုင်းထုတ်လွှင့်ပေးနေပါတယ်နော်နောက်ပိုင်းမှာတော့တော်ရရှင်နေရင်းဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားမှာဖြစ်ပါတယ်အခုတော့တော်ရရှင်နေကိုကြားဖြတ်ပြီးတော့နောက်တိုင်းဒီလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ရှင်ဒီတစ်ပတ်ထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့သတင်းလေးကတော့နယူးဇီလန်ကဆယ်ကျော်သက်ကောင်မလေးအဆိုတော် Lord တည်ဆိုထားတဲ့ team ဆိုတဲ့သတင်းပဲဖြစ်ပါတယ်ဒီသတင်းကသူ့ရဲ့တတိယမြောက်တပုတ်ထဲထွက်တဲ့အခွေသတင်းဖြစ်ပြီးတော့ Pure Heroin ဆိုတဲ့သူ့ရဲ့ debut album ကဖြစ်ပါတယ်ရှင်ဒီသတင်းကို Lord ကိုယ်တိုင်ပါဝင်ရေးသားထားတာလည်းဖြစ်ပါတယ်ဒီဆိုတော့အကြောင်းပြောပြရမယ်ဆိုရင်တော့တော်ရရှင်နေတချို့တော်ရရှင်နေမှတ်မိပါလိမ့်မယ်နော် Lord ကပြီးခဲ့တဲ့ Grammy ဂီတအဆုချီးမြှင့်ပွဲမှာBest Pop Solo Performance ဆုနဲ့ပြီးခဲ့တဲ့နှစ်အတွက်အကောင်းဆုံးတေးသချင်းဆုတွေကိုရရှိထားတဲ့ဒီဆယ်ကျော်သက်အဆိုတော်မှလည်းဖြစ်ပါတယ်။အခုသူရဲ့ Billboard ရဲ့ Hot အဖြစ်ဆုံးတေးနံပါတ်100စီးရင်းထဲမှာနံပါတ်6ချိန်နေတဲ့ Team ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါဦးနော်။ Wait till you're announced We've not yet lost all our graces The hounds will stay in chains Look upon your greatness as you'll send the call out, 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 Between teeth Now bring my boys in Their skin in craters like the moon The moon we love like a brother While he glows through the room Dancing around the lies we tell Dancing around big eyes as well Even the comatose They don't dance and tell We live in cities You'll never see on screen Not very pretty But we sure know how to ဆိုထားတဲ့ team ဆိုတဲ့တချင်ကိုနားဆင်ကြကြရတာဖြစ်ပါတယ်။တော်ရရှင်နေအချင်းချင်းပြပို့လာတဲ့မြန်မာတချင်လေးတပုတ်ကိုတော့နောက်ပိုင်းမှာမြစ်တာအေးလက်ဆောင်ဖြစ်နေထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုအချိန်ရသလောက်ဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။ VOA ကထုတ်လွှင့်ပေးတဲ့သတင်းတပုတ်ကိုနားဆင်ပြီးတော့စိတ်ထဲမှာစိတ်မကောင်းဖြစ်ရမခံကျင်ဒေါသတွေဖြစ်ရလို့ဒီစာကိုရေးလိုက်ပါတယ်ဆိုတဲ့တော်ရရှင်ကတော့ကျွံမျိုးဟိဒုဗမာတဲ့တော်ရရှင်ကိုကျော်မြင့်ရဲ့စာကိုဖော်ပြပေးခြင်းပါတယ်ရှင်။
ဟောင်ကောင်ကိုအိမ်ပေါ်အမျိုးသမီးတွေထွက်ခွာသွားတဲ့တဲ့ရင်ရောက်ရှိသွားတဲ့တဲ့ရင်တွေဖတ်ရကြရတော့စိတ်မကောင်းဖြစ်မိတယ်ဝမ်းနည်းမိတယ်မခံကျင်စိတ်တွေဒေါသတွေမကျင်းနှစိတ်တွေရောထွေးပြီးဖြစ်လာတယ်ဝမ်းနည်းစိတ်မကောင်းဖြစ်တာကတိုင်းပြည်အတွက်အိမ်ပေါ်မှာလေးတွေအတွက်ဒေါသဖြစ်တာကအစိုးရနဲ့ခရိုနီကြီးတွေကိုစဉ်းစားကြည့်ကြပါကိုတိကိုနန်းနဲ့နေကတော့ကလည်းသခင်မျိုးဟိတို့မြမလွတ်လာရေးဆုံးရှုံးတော့လည်းသခင်မျိုးဟိတို့မြမလွတ်လာရေးရပြီးတော့လည်းသခင်မျိုးဟိတို့မြမတချင်တော့တရားမဝင်သွားလို့နေတာကိုတော့တပါတီစနစ်ဆိုးကြောင့်စစ်ဆိုးရကြောင့်တရားမဝင်တာကြောင့်ဆိုပြီးဖြစ်သိမ့်နိုင်ခဲ့ပေမဲ့ခုတော့ကဘာတိအောင်တရားဝင်ကျင်ညာလိုက်ပြီဆိုတော့သခင်မျိုးဟိတို့မြမဆိုတာကြွေးကြော်သင့်သေးသလားကြွေးကြော်ရဲကြသေးလားရှက်တိုင်ရင်လဲလဲသေးတင့်တဲ့သူတွေလဲသေးသင့်ပါတယ်လို့ထင်ပါကြောင်းပြည်သူကိုယ်စားလှယ်ကြီးများအားလေးစားစွာဖြင့် VOA ကနေတင်ပြလိုက်ပါတယ်
ပြည်သူကိုယ်စားလှယ်ကြီးများလို့သူကလိမ့်မှုပြီးတော့ VOE ကတဆင့်ရေးလာတာဖြစ်ပါတယ်ဒီတော်ရရှင်ကအလုတ်ဟူသည်မဂုံရှိစွာဆိုတာလည်းသိပါတယ်လူမျိုးရေးဘာသာရေးခွဲခြားမှုမရှိရဘူးဆိုတာလည်းနားလည်ပါတယ်အစွန်းမရောက်ရဘူးဆိုတာလည်းသိပါတယ်တဲ့နာမျိုးတွေနဲ့တော့မလှည့်စားပါနဲ့ဆိုပြီးတော့သူရေးလာပါတယ်ဟုတ်ကဲ့ဒီလူမျိုးသွားပြီးတော့အလုတ်လုပ်ကြတဲ့သူတွေကလည်းအလုတ်ဟူသည်မဂုံရှိစွာဆိုပြီးတော့လုပ်ကြရဲထင်ပါတယ်နော်ဒီမှာပြောစရာတစ်ခုပဲရှိတာကဘလို့အလုတ်တွေပဲလုပ်လို့ဒီမြန်မာနိုင်ငံကနေပြီးတော့ပြည်ပကိုသွားပြီးတော့ထွက်ခွာအလုံးလုံးကြရတဲ့သူတွေအတွက်တရားဥပဒေရေးရာအပိုင်းအပါအဝင်အဖက်ဖက်ကနေပြီးတော့အကာအကွယ်လုံလုံလောက်လောက်ရကြပါမလားခွဲခြားဆက်ဆံမှုတွေမရှိဘဲနဲ့ဖိနှိပ်မှုကင်းကင်းနဲ့အလုံးလုံးကင်ကြလို့ရတဲ့အခြေအနေမျိုးဖြစ်ပါမလားဆိုတော့ဒီဘက်ကနေပြီးတော့နိုင်ငံခြားကုမ္ပဏီတွေနဲ့ဆက်ဆက်ပြီးတော့အင်ကူလုံသားတွေကိုပေးပို့ပေးတဲ့ကုမ္ပဏီတွေအနေနဲ့ရောအာဏာပိုင်တွေဘက်ကပါတာဝန်ရှိတဲ့အတွက်ကြောင့်မလို့အဲ့ဒီကိစ္စကြေကြေလည်လည်ဖြေရှင်းပေးမယ်ဆိုရင်တော့ဘယ်နိုင်ငံမှာပဲအလုံးသွားလို့လို့ဒီလိုမျိုးမြန်မာနိုင်ငံကသွားတဲ့အင်ကူလုတ်သားတွေအတွက်စိုးရိမ်စရာမရှိဘူးလို့ထင်မိပါတယ်နော်ဒီလိုမျိုးနိုင်ငံသားကိုသွားပြီးတော့မြန်မာနိုင်ငံကနေအလုပ်လုပ်ကြတဲ့အထက်မှာဒီထိုင်းနိုင်ငံကိုလည်းမြန်မာနိုင်ငံကအလုပ်သမားတွေအများကြီးပဲအလုပ်လုပ်နေကြတာအားလုံးသိပါတယ်နော်မင်းမင်းထွန်းဖြစ်ပါတယ်ရခိုင်ပြည်နယ်မြေပုံမြို့ကကန်းကောင်ချောင်းကျေးရွာမှာနေထိုင်ပါတယ်ဆိုတဲ့သောရရှင်ကတော့ထိုင်းနိုင်ငံမှာသွားပြီးတော့အလုပ်လုပ်နေတဲ့ရွှေပြောင်းလုတ်သားဖြစ်ပါတယ်သူကတော့ထိုင်းနိုင်ငံမှာကြုံတွေ့နေရတဲ့အခက်အခဲနဲ့ပတ်သက်ပြီးတော့ VOE ကနေစာရေးရင်းဖွင့်လာပါတယ်ရှင်
အခုကျွန်တော်ကထိုင်းနိုင်ငံတနေရာကကွန်းဆိုတဲ့တစ်ဆက်တစ်ခုမှာအလုပ်ကြိုင်နေပါတယ်ကျွန်တော်ပြောချင်တာကကျွန်တော်က MOU passport နဲ့လာတာပါ passport ပါစီကံချက်တွေကိုလည်းစက်ရုံကလစ်လူရှုထားပါတယ်ထိုင်းနိုင်ငံအတွင်းမှာရှိနေမြန်မာရွှေပြောင်းလူသမားတွေတိုင်းထိုင်းနိုင်ငံရဲ့ဥပဒေအရဆေးရုံဘတ်လက်မှတ်ကိုကိုယ်စီလက်ခံရရှိပါတယ်ဒါပေမဲ့ကျွန်တော်တို့စက်ရုံမှာတော့ဆေးရုံလက်မှတ်မရတဲ့အပြင်အလုပ်သမားတွေနေမကောင်းဖြစ်ရင်ဆေးကုသဖို့ဆိုပြီးအလုပ်သမားတွေကဘတ်တစ်ထောင်မှာ50ဘတ်နှုန်းဖြတ်တောက်ခံရပါတယ်ကိုဆိုတာကတော့တရင်ကျုပ်လာပြင်းနေမှာအလုတ်ပိတ်ဖို့အလုတ်သမားတွေကတောင်းဆိုထားပေမဲ့စက်ယုံကလူကြီးတွေကမလိုက်ပြောကြတာပါကျွန်တော်ကဗုဒ္ဓဘာသာဝင်ဖြစ်ပါတယ်ဒါကိုနားလည်မပြီးနိုင်ကြပါဘူးခင်ဗျာ
ဒါကတော့ရခိုင်ပြည်နယ်မြေပုံမြို့နယ်ကန်းကောင်ချောင်းကျေးရွာကကိုမင်းမင်းထွန်ထိုင်းနိုင်ငံမှာသွားအလုတ်လုပ်နေပြီးတော့သူကြုံတွေ့နေရတဲ့အခက်အခဲကိုထိုင်းနိုင်ငံကမြန်မာအလုတ်သမားတွေအကြောင်းဆိုပြီးတော့ VOA ကတဆင်သောရရှင်နေတီအောင်ရင်ဖွင့်လာတာဖြစ်ပါတယ်သောရရှင်နေရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်နော်ဒီတောင်းလာတဲ့သောရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးမှာဖြစ်ပါတယ် VOE ရဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့ VOE ကနေမြစ်တာဒေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလည်ရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်ကျမတို့ VOE မြန်မာပိုင်းလိပ်စာကVOE မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voenews.com ဖြစ်ပါတယ်။အခုဆက်ပြီးတော့ဒေတာလာတဲ့သောရရှင်တွေအတွက်အလှည့်ပေးကြပါမယ်။စကိုင်းတိုင်းကမ်ဘလူမြို့နယ်ဝက်တိုးမှအခြေရွာမှာနေထိုင်တဲ့ဦးတင်မင်းနဲ့ဒေါ်မိုးကျူကချက်သမီးတွေဖြစ်ကြတဲ့မမိုးခဲဝင်းနဲ့မမ်မီမီချန်တို့နားဆင်ရန်အတွက်ပါဆိုပြီးတော့မြန်မာပြည်ကပေးစာကဏ္ဍကနေမြတ်တာဒေလက်ဆောင်တပုတ်ပါလာပါရဲ့ရှင်ကျမတို့အရှိမစာရီဖော်ပြတာနည်းနည်းရှည်သွားလို့တေးတောင်းလှတွေကိုတော့ဒီတစ်ပတ်ဒီတစ်ဆောင်နဲ့ပဲကျေနပ်လိုက်ပါနော်သောရရှင်နေအားလုံးနားလည်မယ်လို့မျှော်လင့်ပါရဲ့ရှင်ဒီတစ်ပတ်ကျမထုတ်လွှင့်ပေးဖို့ရွေးချယ်ထားတဲ့တခြင်းလေးကတော့ဒီဘန်နီဖြိုးဒုတိယထွက်တဲ့အခွေသစ်ထဲကလူပြိုလှက်တီးဆိုတဲ့အခွေသစ်ထဲကတခြင်းလေးတစ်ပုဒ်ပဲဖြစ်ပါတယ်။ဗန်နီဖြိုးတီးဆိုထားတဲ့လမ်းခွဲကဗျာဆိုတဲ့တခြင်းကို VOE ရဲ့တင်းချစ်တော်ရရှင်အားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါဦးနော
世界乱龙啊追这么送到零年压力里那一堆我没路风雨飘给你你看谁谁面就别傲慢查看飘摇的女也进你人都骂也拉过这哪里个表里也不得难怪要被你要拉零没Let it give up my tin to me Change a ja the yours and jewelry Kick down, come down, and get down, okay Me, 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 me
chillo tua vida
ဘာရီလုံးရမလဲကွာလမ်းခွဲရမယ့်နေရောင်လာစင်မင်းကလည်းတကယ်ပါမတင်ထားမီရဲ့ချိန်ကြကြသံယောသင်ဂျူရီခိတာခဏနဲ့ပြတ်တောင်းခဲ့ဗန်နီပြောတည်ဆိုထားတဲ့လမ်းခွဲကဗျာဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါ မြန်မာနိုင်ငံ ਨੇ နိုင်ငံတကာကရေးသားပေးပို့လာတဲ့VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို radio ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ voa.internet.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော် တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
မေတ္တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှာပေးစာကဏ္ဍကိုနားဆင်ခဲ့ကြရပါရှင် အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တက်ကြီးစကားအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါဦးမယ် ဘာသာရေးနဲ့ပတ်သက်တဲ့အတွေးခေါ်တွေအကြောင်းကိုဆရာဦးဝင်းဖေကဒီတစ်ပတ်ပြောပြထားပါရရှင်
ဓမ္မသဝနဓမ္မဒေသနာဖြစ်စိတ်၅ခုညံမာကဝိမဆုကိုညှိပြီးအဘိဓမ္မထသင်္ဂဟေသင်းညိုကဝိုက်တိုင်းလူကိုပိုင်းလူမှွေလိုက်မီလို့အစချီတဲ့မြန်မာကဗျာကဝိကြီးတစုဖြစ်တဲ့ဥပုံညရဲ့ဖယားမကြိုက်တဲ့လူစုဆိုတဲ့ကဗျာအဖွင့်မှာရေးထားတာကိုဝင်းဖေတို့ငငယ်ကပင်ခဲ့ကြပါတယ်ခုရွတ်ပြခဲ့တဲ့စာတွေကရှေးကအလှူမင်္ဂလာပွဲကြီးတွေမှာ လူထင်ကြီးအောင်ရွတ်တ်ဖတ်တတ်ကြတဲ့သူတွေရှိတာကိုသယုတ်ဖော်ဖို့အဲ့ဒီလူတွေရဲ့လေကိုဆရာကြီးဥပုံညာကရေးပြလိုက်တာပါအလှူမင်္ဂလာပွဲတွေမှာပါဇက်ကဖရာဖရာလက်ကကာယကာယဆိုတဲ့လူတွေရှိတတ်ကြပါတယ်အဲ့ဒီလူဘာသာရေးစာသံပေးသံတွေကိုလူထင်ကြီးအောင်သောမနတတဟာကိုဒိဋ္ဌိကတသံမယုတ်လက်ဖက်သုတ်ကသုံးလေးလို့ ပလုတ်ပလောင်းစားပြီးကမှအလကားစားရတဲ့အလူလက်ဖက်ကိုအာမနာပါပြောကြပြန်တာကအရွက်ကျန်းလက်ဖက်မဲကိုစီရွှဲရွှဲမထဲ့၍ကဲ့ရဲ့သူကလီတမောက်နဲ့လက်ဖက်သားကကျန်းတယ်ဗျာဆိုလိုတာကအပေါ်စားပေါ်လေဒါကြောင့်လက်ဖက်ရွက်အယောင်ကလည်းမဲတယ်လေအဲ့ဒါကိုစီထဲတာကလည်းနဲနေတယ်လို့ကဲ့ရဲ့ညူစူးနေတာကိုဆရာကြီးဥပုံညာကပြောတာပါပဲ အပြောတခြားအလုတ်တခြားဖြစ်နေတတ်တာမျိုးကိုပြောတာပါပဲဘယ်ဘာသာရေးမှမဆိုလူတော်လူကောင်းတွေရှိသလိုလူညံ့တွေလည်းရှိနေတတ်ကြတာပါပဲမပြည့်တဲ့အိုးတွေပေါင်းရင်ခတ်တတ်ကြတဲ့သဘောတွေပါရုပ်စွာဆုံးဝိပဿနာတရားရိပ်တာတွေမှာလောဘဒေါသမောဟမာနတရားတွေနှဲနိုင်သမျှနှဲအောင်ကြင့်ကြံအားထုတ်ကြတဲ့ယောဂီတွေထဲမှာတောင် အဲ့ဒီလိုသူတော်ကောင်းတရားကိုကျင့်ကြံနေတဲ့ဆိုတဲ့အကြောင်းတရားပေါ်မှာကိုကိုကမာနတက်မိပြီးတော့ကိုလိုမကျင့်ကြံနိုင်တဲ့သူတွေကိုငုံကြည့်တာညှိုးညင်းတာပြစ်တင်ဝေဖန်ပြောဆိုတာတွေရှိနေတတ်တဲ့အကြောင်းဓမ္မဂရိကဆရာတော်ကြီးတစ်ပါးကသတိပေးဟောကြားတာကိုတွေ့ဘူးပါတယ်နောက်ဆရာတော်တစ်ပါးကတော့အနီးမုံမေတ္တာပို့ဆိုတာကိုဟောပြောပြန်ပါတယ်လူသားတွေအကြား မြတ်တာပို့ကြတဲ့အကျင့်သီလာအလွန်ကြည်ကြည်ပြန့်ပြန့်ဖြစ်လာနေပါတယ်။ဥမာနေစဉ်ဖျားဝတ်ပြုမယ်။ဖျားရှိခိုးမယ်။ပြီးရင်မြတ်တာပို့ကြမယ်။တောင်အရ၌ရှိသောစัจ ဘေးရန်ခတ်သိမ်းကင်းကျင်းကြပါစေလို့မေတ္တာပို့ကြတာပါစัจ Java ဝလာအနန္တလို့ဆိုတာပါတယ်အလွန်ကြေပြန့်ပြီးတော့ဝေးလံနဲ့ဆိုင်ထိအောင်လာပါတယ်ဒါပေမဲ့အဲ့ဒီမေတ္တာပို့တဲ့သူတွေဟာမေတ္တာပို့ပြီးတော့နဲ့ချက်ချင်းဆိုသလိုပဲကို့မိသားစုဝင်တွေကိုစပြီးတော့စိတ်တိုင်းမကြတာတွေကိုမကြသလိုစူပူညူစူတတ်ကြတာတွေရှိပါတယ်တဲ့မေတ္တာတွေကစัจ Java ဝလာအနန္တအထိပို့နေခဲ့တာမှန်ပေမဲ့ ကိုနဲ့ကိုက်ရမှာရှိနေတဲ့သရဝါတွေကိုတော့မမြင်နိုင်တယ်လို့ဖြစ်နေတယ်လို့အနီးမုံမြစ်တာဘို့လို့ဆရာတော်ကခတ်တော်တော်အမိပေးပြီးသတိပေးဟောကြားလိုက်တာဖြစ်ပါတယ်ကိုအနာပဝန်းကျင်မှာရှိတဲ့သရဝါတွေဟာမြစ်တာထားနိုင်ကြဖို့ပို့ပြီးတော့အရေးကြီးတယ်မဟုတ်ပါလားခင်ဗျာကိုပိုင်တွေးခေါ်ခွင့်သုံးသခွင့်ကိုပို့ပြီးတော့တန်ဖိုးထားရလာကြပြီဖြစ်တဲ့အတွက်ခင်းနဲ့အညီလက်တွေကြတဲ့ဘာသာရေးအတွေးခေါ်နဲ့အဆုံးအမတွေပို့ပြီးတော့နှစ်သက်လာကြပါတယ်ဒါကြောင့်လေခုလိုဝိပဿနာကျင့်ရကနေဖြစ်တတ်တဲ့မာနဆိုတာမျိုးတွေနဲ့အနီးမုံမြစ်တာဖို့တရားဆိုတာမျိုးတွေထုံထုံဟောကြားလာကြတာဖြစ်ပါတယ်ဒီလိုအတွေးခေါ်တွေကိုအထူးသဖြင့်ဆရာတော်ကြီးတွေကဥဆောင်ပြီးဟောကြားတာပိုကောင်းပြီးတော့ပို့ပြီးတော့လည်းသင့်တော်ပါတယ်ကြားမှာချမ်းသာကြပါစေကျွန်တော်ဝေးပါ
ဆရာဝင်းဖေပြောပြတဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြရတာပါရှင် VU American တန်ရဲ့ဒီနေ့လာနေမနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာပါကျွန်တော်တို့ခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်၈နာရီကနေ9နာရီမှတစ်ချိန်နဲ့ညနေ12နာရီကနေ1နာရီမှတစ်ချိန်နှစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်လိုင်းဒိုမီတာ39 kHz 9925ကနေဖန်ယူနာဆင်နေပါတယ်ရှင်။ VOA ရဲ့ညနေခင်းစီစဉ်တွေကိုတော့ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဖန်ယူနာဆင်နေပါတယ်ရှင်။ခုဆက်ပြီးကြာနေသေးတဲ့အချိန်မှာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်မယ်ရှင
်။ယူကရိန်းရဲ့ဝန်ကြီးချုပ်အထက်ကရုရှားဟာစီးရီးရန်ဆက်လာပြီလို့ပြောကြားလိုက်တာမို့ဒါကိုအရေးယူတဲ့အနေနဲ့ယူကရိန်းကစီးရီးလှုပ်ရှားမှုတွေအပြည့်ပြင်းထန်မှုယာယီအစိုးရကတနင်္ဂနွေနေ့မှာအမိန့်ပေးလိုက်ပါတယ်ယူကရိန်းနိုင်ငံပျက်စီးဖို့အတွက်တဲတဲလေးပဲလိုတော့တယ်လို့ဝန်ကြီးချုပ်အာဆန်နီယက်ဆန်ယွတ်ကလွှတ်တော်ကိုမိန်ကွန်းပြောကြရမှာသတိပေးလိုက်ပါတယ်ရုရှားကယူကရိန်းကျွန်းဆွယ်ဒေသမှာသူ့တပ်တွေကိုတုံ့ပြန်ချထားနေတာဖြစ်ပြီးအနောက်နိုင်ငံတွေကလည်းရုရှားတပ်တွေခုလိုချထားတာအတွက်အပြစ်တင်ရှုံချကြောင်းပြောကြားနေကြပါတယ်ရုရှားတပ်တွေယူကရိန်းနိုင်ငံနဲ့ဝင်ရောက်သွားခဲ့တဲ့ပုံမှာခတင်းနဲ့တုံ့ပြန်ဖို့အတွက်အနောက်အင်အားကြီးနိုင်ငံတွေကတနင်္ဂနွေနေ့မှာပြင်ဆင်နေကြပါပြီ။ရုရှားအစိုးရအနေနဲ့တပ်တွေကိုပြန်ပြီးမရုပ်သိမ်းရင်စီးပွားရေးဒဏ်ခတ်မှုတွေတန်တမာရေးပိတ်ဆို့မှုတွေပြန်ဥရောပမှာမဟာမိတ်တပ်ဖွဲ့ရဲ့ကာကွယ်ရေးတွေကိုတွန်းမြင့်ချသွားမယ်လို့လည်းသတိပေးလိုက်ပါတယ်။ထိုင်းနိုင်ငံမှာပြီးခဲ့တဲ့လတုန်းကကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲအတွက်အနှောက်အယှက်ခံခဲ့ရတဲ့ခရိုင်၅ခုမှာတော်များများတဲ့ကခရိုင်၅ခုမှာမဲတွေပြန်ပေးခဲ့ကြပါတယ်။အင်္ဂလမမနေ့ကတနင်္ဂနွေနေ့ကကစားခဲ့တဲ့ Capital One Plaza နောက်ဆုံး final မှာတော့ Manchester City အသင်းကအနိုင်ရပြီးဘိုးဆွဲသွားပါတယ်။ London က Wembley ကွင်းမှာ Man City နဲ့ Sunderland တို့မနေ့ကကစားရမှာ Sunderland အသင်းကတကိုးရင်သွင်းခဲ့တာဖြစ်ပြီးနောက်ပိုင်းမှာ Man City အသင်းကဂိုးတွေပြန်သွင်းပြီး Sunderland ကို3ဂိုးတကိုးနဲ့အနိုင်ရပြီး Champion ဖြစ်သွားခဲ့ပါတယ်။
တင်ချင်းချုပ်ကိုတခင်မျိုးသက်ကြီးညာပေးခဲ့တာပါမတ်လ3ရက်တင်းလာနေမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနက်အစီအစဉ်ထုတ်လို့ရေးမှုကဥစ္စာမဝေဖြစ်ပြီးတော့အသံဖန်းအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်ကျွန်မကတော့ခင်ပြူထွေးပါရှင် VOA ရဲ့တင်းလာနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 11.3 လိုင်းဒိုမီတာ32 kHz 9.25နဲ့လိုင်းဒိုမီတာ39 kHz 9.25တို့ကနေတန်လွင့်နေတာဖြစ်ပါတယ်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.